ရှေ့တောင်အာရှနိုင်ငံများဖွဲ့အာဆီယံနဲ့အိန္ဒိယနိုင်ငံကြားဆက်ဆံရေးခိုင်မာမှုကိုပြတဲ့အနေနဲ့အာဆီယံနိုင်ငံတွေကိုဖြတ်ကျော်မောင်းလာကြတဲ့ရင်းနှီးကြီးဟာဒီနေ့တော့မန္တလေးမြို့ကိုရောက်လာခဲ့ပါတယ်။အခုလိုနိုင်ငံအမြောက်အများပါတဲ့ရင်းနှီးကြီးနဲ့နိုင်ငံတစ်ခုကနေတစ်ခုဖြတ်ပြီးတော့မောင်းရတဲ့အတွေ့အကြုံဟာထူးခြားပြီးတော့ဂုဏ်ယူစရာဖြစ်တယ်လို့မြန်မာနိုင်ငံကိုစားဖြူကားမောင်းသူတယောက်ဖြစ်တဲ့ရုပ်ရှင်မင်းသမီးမေတင်စာဦးက VOA မြန်မာပိုင်းကိုပြောပါတယ်။မန္တလေးမြို့ကနေကလည်းအခုလိုသူတို့မြို့မှာခရီးတစ်ထောက်နားတဲ့အတွက်ဝမ်းသာကြပါလေမြန်မာနိုင်ငံကနေအိန္ဒိယနိုင်ငံကိုခရီးဆက်မဲ့အာဆီယံအိန္ဒိယကားမောင်းပြိုင်ပွဲအကြောင်းကိုစုံစမ်းထားတဲ့ဘင်္ဂောက်ယုံကမတ်စုမြတ်မွန်ကတင်ပြပေးမှာပါရှင
်နိုဝင်ဘာလ26ရက်နေ့ကစလို့အင်ဒိုနီးရှားနိုင်ငံယောဂယာကာတာမြို့ကစခဲ့တဲ့အာဆီယံ10နိုင်ငံနဲ့အိန္ဒိယနိုင်ငံကိုစားပြုမော်တော်ကားရန်ကြီးဟာထိုင်းနိုင်ငံကနေတဆင့်ဒီကနေ့မှာတော့မန္တလေးမြို့ကိုရောက်ရှိလာပါတယ်မော်တော်ကားစုစုပေါင်း32စီးပါတဲ့နိုင်ငံကိုစားပြုရင်တွေထဲမှာမြန်မာနိုင်ငံကရင်ပေါင်း8ယောက်နဲ့ကားနှစ်ဆင်းလည်းပါပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေထဲကမှမြန်မာနိုင်ငံကိုနောက်ဆုံးဝင်တဲ့ခရီးစဉ်အကြောင်းရင်ပေါင်းတယောက်ဖြစ်တဲ့ရုပ်ရှင်မင်းသမီးမေတင်စာဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ဇာကြီးရဲ့စုပန်ထရာရဲ့ဝေလူကျော်ရဲ့ကိုပေါ့ရဲ့နောက်စကိုင်းနဲ့အဖွဲ့၄ယောက်ရဲ့အားလုံးမြန်မာပြည်က8ယောက်ပါပါတယ်မှာ။ဝင်မောင်းတာပါအဲ့လိုတယောက်တစ်လှည့်တွေအဲ့လိုဝင်မောင်းတာနှစ်စီးမြန်မာပြည်ကနှစ်စီးပေါ့နော်တစ်စီးမှ၄ယောက်အဲ့လိုရတော့နှစ်စီးအဲ့ဒါအကောင်လုံးအလှည့်ကြဝင်မောင်းမောင်းကြတာပါပထမအင်ဒိုနီးရှားပြီးတော့စင်ကာပူမလေးဒါဟိုပုံဖြတ်ပြီးမောင်းတာဟုတ်အင်ဒိုမှာနည်းနည်းလေးမောင်းလိုက်တယ်မောင်းပြီးလင်ရင်နဲ့စင်ကာပူသွားပြီးစင်ကာပူကစားပြီးကားတွေနဲ့အဲ့မဟိန္ဒရာကားတွေနဲ့အကောင်လုံးမောင်းတာဒါတော့အခုဒါအခုနောက်ဆုံးအခုမြန်မာပြည်ကဖြတ်ပြီးအိန္ဒိယကိုဝင်တော့မှာမနေ့ပြန်မနေ့အစောကြီးဟုတ်ဟိုကလေးကိုသွားပါမယ်ကလေးမှညအိပ်ပြီးတော့မှနောက်ဟိုဘက်အင်းရကူမှာပါအားလုံး22ရက်ပါဟုတ်အားလုံးဒါတို့အနေနဲ့ဟိုအသွားပြန်နေအကောင်လုံးတွက်မယ်ဆိုရင်တလားပြေဖို့တရက်ပဲလိုပါတယ
်အာဆီယံအသင်းကြီးနဲ့အိန္ဒိယနိုင်ငံတို့ကြားဆက်ဆံရေးအနှစ်20ပြည့်အထင်အမှတ်အဖြစ်နဲ့ပူးပေါင်းစီစဉ်ကြတဲ့အာဆီယံအိန္ဒိယနိုင်ငံဖြတ်ကျော်ခရီးရှည်ကားပြိုင်ပွဲဟာအင်ဒိုနီးရှားစင်ကာပူမလေးရှားထိုင်းကမ္ဘောဒီးယားဖီယက်နမ်လာအိုစ်နဲ့မြန်မာနိုင်ငံအပါအဝင်အာဆီယံနိုင်ငံစုစုပေါင်း၈နိုင်ငံကိုဖြတ်ကျော်ပြီးတော့အိန္ဒိယနိုင်ငံမှာခရီးစဉ်အဆုံးသတ်မှာဖြစ်ပါတယ်။အခုလိုခရီးရှည်ကားမောင်းပြိုင်ကြရတဲ့အတွေ့အကြုံကိုမင်းသမီးမေတင်စာဦးပြောပြတာက
ဟိုတခါမှအဲ့လိုမျိုးကြီးလေမမောင်းဘူးပေါ့နော်။နောက်ပြီးတော့လည်းဒီလိုစီတန်းပြီးတော့အဲ့လိုကီလိုမီတာအများကြီးနဲ့မောင်းကြတာလေ။ကက်ကက်ကလေးနီးနီးလေးနဲ့အရင်စီတွေများတော့အဲ့လိုပေါ့နော်။စိတ်လှုပ်ရှားကြတာပေါ့တခါမှမကြုံဘူးတော့ကိုကိုကိုရိုးရိုးတန်းတန်းကကိုတယောက်ထဲမောင်းနေအများကြီးပဲမိုင်းနေအများကြီးမောင်းလို့ရတယ်လေခုလိုကြတော့တန်းလိုက်ပြီအများကြီးပဲအများကြီးပဲအဲ့လိုသူများ highway မှာဒါအတွေ့အကြုံကတော့အများကြီးပါပဲမတူပေါ့
နိုင်ငံပေါင်း17နိုင်ငံကိုစားပြုမောင်းကြတဲ့ရင်တန်းကြီးမှာမြန်မာနိုင်ငံအတွက်ပါဝင်မောင်းရတဲ့အတွက်လည်းဂုဏ်ယူစရာဖြစ်တယ်လို့သူကဆိုပါတယ
်မြန်မာနိုင်ငံကိုစားပြုနေနေဆိုတော့ဂုဏ်ယူပါတယ်ကိုရီးယားမောင်းကျင်တာတခုပဲသိတာလေနောက်တော့မှအဲ့လိုမျိုးဒီကိုနိုင်ငံအတွက်ကိုဒီလိုမျိုးကြီးသွားရတဲ့ဆိုတော့ပို့ပြီးတော့ဂုဏ်ယူပါတယ်ပျော်လဲပျော်ပါတယ
်ရုပ်ရှင်မင်းသမီးမေတင်စာဦးဖြစ်ပါတယ်ခရီးရှည်နိုင်ငံတွေကိုဖြတ်မောင်းလာကြတဲ့ကားတွေဟာအိန္ဒိယနိုင်ငံကိုခရီးမဆက်ခင်ဒီကနေ့မန္တလေးမြို့မှာခရီးတစ်ထောက်နားကြတဲ့အတွက်မန္တလေးမြို့ကန်တွေကလည်းဝမ်းသာနေကြပါတယ
်ကျွန်တော်အနေနဲ့ဒီမန္တလေးမြို့ပေါ့နော်ဒီလိုကားတန်းတကားကားဝယ်ပြီးပေါ့အာဆီယံပေါ့နော်လာရောက်တဲ့ကျွန်တော်မန္တလေးမြို့လူမျိုးသားတွေကဂုဏ်လဲဂုဏ်ယူမိပါတယ်တကယ်လဲဝမ်းသာပါတယ်နောက်ဆိုကျိုးစိုးရေးတွေပါလေဒီမှာလှုပ်ထားတွေ့ရတော့ဟိုတခါရဲတဲ့နိုင်ငံပေါ့နော်ကြည့်ရင်းရတဲ့အတွက်ပဲအင်တန်ပြောရတယ်ဗျအ
ဲ့တော့ဒီလိုမျိုးကနေပြီးတော့မောင်လေးတို့အနေနဲ့ဘယ်လိုအတွေ့အကြုံရတယ်လို့ပြောလို့ရလဲရှင့
်ဒီလိုမျိုးတွေ့ရတော့ကျွန်တော်တို့ဘယ်လိုခေါ်လို့တော့ဒီမြန်နိုင်ငံတွေမှာပေါ့နော်ဒီလိုမျိုးကားတွေပေါ့ထွက်လုထားတာပါလေဥပကကြည့်တော့ကျွန်တော်အနေနဲ့သူတို့လိုပဲပေါ့နော်ကိုယ်နိုင်ငံအနေနဲ့ထွက်လုမှုတွေပါလေလုပ်နိုင်လို့ဆိုရင်အင်တန်ပြောမှာပါကျွန်တော်တို့အနေနဲ့အားကြတာပေါ့ဟိုမောင်းလာတဲ့လူတွေအခုတော့ကျွန်တော်တို့ပေါ့မြန်မာနိုင်ငံဟိုနိုင်ငံကြီးရုပ်ရှင်မင်းသားမင်းသမီးတွေရောပါလာတဲ့အတွက်ဟိုပို့ပြီးတော့ဟိုအားကြတာပေါ့သူတို့လိုပဲကိုလည်းမောင်းနေတာပေါ့ဘလို့တော့မလေးမျိုးအနေနဲ့ပေါ့နော်လူမျိုးကားကြီးတွေဝင်လာမြင်ရတော့ဟိုပျော်မိတာပေါ့တော်ပြီးတော့အားလဲအားတက်တယ်ဟိုကိုနိုင်ရောသူ့ကိုမန္တလေးမျိုးကိုလားလေတယ်ဆိုတဲ့အတွက်သူမျိုးလဲပတ်တယ်ဆိုတဲ့အတွက်အရင်ပဲပျော်မိပါပဲ
ဒီကနေ့မန္တလေးမျိုးကိုဝင်လာတဲ့ကားရန်တွေကိုမြို့သူမြို့သားတွေကအခမ်းအနားနဲ့ကြိုဆိုခဲ့ကြတာပါအခုလိုမျိုးနိုင်ငံဆောင်ပါဝင်တဲ့ပွဲမျိုးရဲ့ထူးခြားချက်ကိုလည်းမြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်အမတ်ကြီး VS Shahadri ကအခုလိုပြောပါတယ
် Of course events like the India ASEAN car rally far beyond the car rally symbolizes contiguity
India ASEAN ကားပြိုင်ပွဲကတာမန်ကားပြိုင်ပွဲမျိုးတွေထက်ကိုတာလွန်ပြီးတော့အိန္ဒိယနဲ့ ASEAN ကြားထိစပ်မှုရင်းနှီးမှုကိုဖော်ဆောင်တဲ့သင်္ကေတဖြစ်ပါတယ် အခုကားပြိုင်ပွဲကိုကြည့်ခြင်းအဖြစ်မြန်မာနိုင်ငံဟာအိန္ဒိယနဲ့အာဆီယံကြားမှာနီလန်းပေါင်းစုံနဲ့ပေါင်းကူပေးနေတာကိုပြသနေပါတယ်။အိန္ဒိယနိုင်ငံကိုမဝင်ခင်မြန်မာနိုင်ငံဟာနောက်ဆုံးရနားတဲ့နိုင်ငံဖြစ်တဲ့အတွက်လည်းထူးခြားမှုတွေအများကြီးရှိပါတယ်လို့မြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်အမတ်ကြီးကပြောသွားတာဖြစ်ပါတယ်။ပြိုင်ပွဲစီစဉ်သူတွေကလည်းနိုင်ငံပေါင်း6နိုင်ငံကို26ရက်အတွင်းမှာဖြတ်ကျော်မောင်းနှင်ကြတဲ့ခရီးချေကားမောင်းပြိုင်ပွဲကနေပြီးတော့အိန္ဒိယနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမှာပြည်သူတွေအချင်းချင်းချစ်ကြည်ရင်းနှီးမှုရရှိဖို့ကုံသွဲမှုယင်းဤမြုပ်နှံမှုတွေတွန်းမြင့်ဖို့တခါနိုင်ငံသားတွေတယောက်နဲ့တယောက်ကြားမှာပုံမှုချိတ်ဆက်မှုတွေရရှိလာနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ရှင်။